အချင်းချခံထားတဲ့ရုရှားတိုက်ခိုက်ခေါင်းဆောင် LSD Nelvani ကိုအတိတ်ဆဝမ်မြောက်ပိုင်းဝေးလံခေါင်းတီးတဲ့ဒဂျွန်းဆန်ကျင်းသားတွေထားတဲ့ရက်ဒီသားကိုလွှဲပြောင်းပေးခဲ့တဲ့အကြောင်းအင်ကာနီကအတည်ပြုချက်ထွက်လာပါတယ်။သူကဘဲကိုရွှေ့ပြောင်းလိုက်တယ်ဆိုတာကိုသတင်းပတ်အတော်ကြာရှာဖွေစုံစမ်းခဲ့ရပြီးတော့မှအခုလိုသိခဲ့ရတာလို့သူ့ရဲ့ဖွဲ့ဝင်ကထုတ်ဖော်ပြောဆိုလိုက်ပြီးနောက်တစ်ရက်မှာတော့ Nelvani ကိုယ်တိုင်ကသူ့ရဲ့ X လူမှုကွန်ရက်မှာအတည်ပြုပြောဆိုလိုက်တာဖြစ်ပါတယ်။အရင်က Nelvani ကိုမော်စကိုရှိပဲ့ Vladimir ဒေသမှာအချင်းချထားရကနေပြီးတော့ဆောင်းရသည်မှာရာသီဥတုဆိုးဝါးလာတဲ့ Yamil Nanets ဒေသကခပ်မြို့ကိုရှစ်ပြောင်းလိုက်တာဖြစ်ပါတယ်။သူ့ကိုဂျိုတင်အကာကိုရီလုပ်ပြီးတော့ထူးခြားခြားလမ်းကြောင်းကနေရှစ်ပြောင်းခေါ်သွားခဲ့တာကြောင့်သူကိုယ်တိုင်ဘယ်ရောက်နေရဲဆိုတာကိုရှေ့လဒီဇန်နဝါရီလလောက်ထိမသိရသေးဘူးလို့ထင်တဲ့ကြောင်းလဲ Nelvani က X လူမှုကွန်ရက်မှာရေးသားထားပါတယ်။ပြောရှင်းလိုက်တဲ့နေရာတက်မှာသူ့ရှိနေကသူ့ကိုတွေ့ဆုံခဲ့ပြီးဖြစ်တဲ့ကြောင်းလဲ Nelvani ရဲ့ပြောခွင့်ရသူကပြောဆိုပါတယ်။သူကလူတွေနဲ့အဝေးကိုခွဲထုတ်ပြီးတော့အထီးကျန်ဖြစ်အောင်တမင်ယူရလှုပ်ဆောင်တာဖြစ်တယ်လို့လည်းပြောပါတယ်။ရုရှားတိုက်ခိုက်ခေါင်းဆောင် LSD Nelvani ဟာအချင်းတောင်ထဲမှာနေနေရတဲ့တန်အောင်လို့သမ္မတပူတင်အတွက်ကတော့သူဟာအဓိကရန်သူဖြစ်နေဆိုရင်နေရတော့မယ်လို့လည်း Nelvani ရဲ့ပြောခွင့်ရသူကပြောဆိုထားပါတယ်ခင်ဗျာ။